Yakhaing Pi ne ma COVID lu na de atwa oxygen long law ba de lo ana bai ni ga byo be me. Takel lat twe lou saung ni de tu de ga do oxygen pyet me a yi go so yi ni ja ba de. Yoga po ku set tu a yi twat ga le tani the tani po to la ni da chaung le akhu lo so yi ni ja da ba. Di chaung Yakhaing ga la de tadin ko yan nai byo pya pe ba me.
COVID တတိယလိုင်းနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံဒေသအတော်များများမှာအောက်ဆီဂျင်ပြတ်တဲ့အခြေအနေနဲ့ရင်ဆိုင်နေရပြီးသေဆုံးသူအရေအတွက်လည်းတိုးလာနေတာပါ။ရခိုင်ပြည်နယ်မှာလည်းကူးစက်သူအရေအတွက်တိုးလာနေပြီမဲ့လက်ရှိအချိန်ထိတော့တပြည်နယ်လုံးအတွက်အောက်ဆီဂျင်လုံလောက်နေသေးတယ်လို့ပြည်နယ်ကောင်စီပြောခွင့်ရရခိုင်ပြည်နယ်ဥပဒေချုပ်ဦးလာသိန်းကပြောပါတယ်
။ဆိုချင်တာတော့လက်ရှိရခိုင်ပြည်နယ်ရဲ့ COVID positive ရှိတဲ့လူတွေရဲ့အရေအတွက်ရဲ့လက်ရှိဆေးရုံတွေမှာကူးစက်နေတဲ့လူတွေရဲ့အနေအထားတွေရဲ့ကိုဟိုတုံးတက်လိုက်လို့ရှိရင်တော့လက်ရှိကျွန်တော်တို့စီမှာစုဆောင်းထားတယ်ရှာဖွေထားတယ်ဝိုင်းဝန်းပြီးတော့ကဒါကျွန်တော်တို့ပန်းပိုးနေကြတဲ့အနေအထားတွေကြောင့်အောက်ဆီဂျင်ဟာလေးရတစ်ပြက်ပြတ်သွားပြီးတော့ဆေးရုံမှာကူးစက်နေတဲ့လူတွေဒီမှာအတိတ်ဒုက္ခရောက်နေတော့တဲ့အနေအထားမျိုးမရှိပါဘူးလောလောဆယ်တော့ဟိုလူနာနဲ့အောက်ဆီဂျင်ကာပါဖြစ်တယ်လို့ဒါဥစားပြောကြလို့ပါလေ
။ဒါပေမဲ့လည်းလက်တွေ့မှာတော့အောက်ဆီဂျင်လုံလောက်မှုမရှိတဲ့အခြေအနေနဲ့ရင်ဆိုင်နေရတဲ့နေရာတွေရှိနေပါတယ်။ကိုဗစ်အတီးပြူလူနာ300ကျော်လောက်ရှိတဲ့မောင်တော်မြို့နယ်မှာလက်ရှိလူနာအရေအတွက်နဲ့အောက်ဆီဂျင်မျှတရုံလောက်ပဲရှိတယ်လို့မောင်တော်ဆေးရုံအုပ်ဒေါက်တာနုကေတီဆန်ကပြောပါတယ်။
လုံးဝပြတ်သွားတာမဟုတ်ဘူးပြတ်ခါနီးနီးကိုဖြစ်ဖြစ်သွားတာဒီနေ့ကိုအလုံး20ကနေ25လုံးကြာခုန်တယ်အဲ့တော့ဟိုကျွန်တော်တို့ဟိုကစစ်တေကနေဖြေးရတာကဒီနေ့ကိုအလုံး20စီရတယ်မောင်တော်ကမကောက်ဘူးမောင်တော်ကကျွန်တော်တို့အောက်ဆီဂျင်ပလန်ဒီနေ့ကို3လုံးကြာပဲဖြည့်ပေးနိုင်တယ်အဲ့တော့တရက်စာဆီပဲကျွန်တော်တို့သုံးနေရတဲ့အတွက်နောက်ထပ်လူနာများလာလို့ရှိရင်မလောက်ဘူးဒီကြားထဲမှာဟိုကပို့တဲ့ဟာနောက်ကြနေတာဖြစ်လဲခင်းမှကြာနေတာဖြစ်ဖြစ်ဆိုလို့ရှိရင်ကျွန်တော်တို့အောက်ဆီဂျင်ကပုံခါနီးနီးကိုဖြစ်ဖြစ်သွားတာရေရှည်တော့အဆင်မပြေဘူးဒီထက်လူနာပုံများလာရင်အဆင်မပြေဘူးအောက်ဆီဂျင်ပြတ်လတ်မှုတွေဖြစ်သွားနိုင်တာပေါ့ရှိတာပေါ့အောက်ဆီဂျင်တက်သွားလို့ရှိရင်လူနာတွေတေကုန်ပါလေ
ရခိုင်ပြည်နယ်မှာလက်ရှိအချိန်ထိတော့တခြားတိုင်းနဲ့ပြည်နယ်တွေမှာလိုအောက်ဆီဂျင်ရှားပါတဲ့အခြေအနေထိမရောက်သေးပေမဲ့အောက်ဆီဂျင်ပြတ်လတ်မဲ့အရေးစိုးရိမ်နေတယ်လို့ဝန်လက်ဖောင်ဒေးရှင်းရဲ့ဒါရိုက်တာဦးခိုင်ကောင်းဆန်ကလည်းပြောပါတယ်
ကျွန်ဝန်တယောက်ဆိုရင်သူရဲ့ဟိုမှာစာမျက်နှာမှာသင်ထားတာရှိတာပေါ့နော်တကယ်ကလေတာကရှင်းဆက်ပြီးတော့ဒီလိုမျိုးတွေရုပ်ကူစမှုတွေများလာမယ်ဆိုရင်တော့ပိုတဲ့လူတွေများလာမယ်ဆိုရင်တော့လုံလောက်ဖို့တက်ကြတော့အင်းဒီအခက်ကြီးရှိမှာပေါ့လုံးလုံးစဉ်ဒီတော့အောက်ဆီဂျင်ပြန်လက်ပြီးတော့ဆုံးဆုံးရတဲ့အချိန်တွေမျိုးတော့ရှိမနေသေးပါဘူးဟိုတွေးပိုတဲ့အောက်ဆီဂျင်တို့အင်းလေတို့အဲ့တလို့ချူပေးဟိုပေါ့အောက်ဆီဂျင်အသုံးပြုရမှုတုံးဟာရှိနေတယ်အတော့လို့တွေ့နေရတော့ပါမယ်
ရခိုင်ပြည်နယ်ကောင်စီဘက်ကတော့ရခိုင်ပြည်နယ်အတွင်းမှာအောက်ဆီဂျင်ပြတ်လတ်မှုမရှိစေဖို့အတွက်ရခိုင်ပြည်နယ်မြောက်ပိုင်းကကြောက်တော်မြောက်ဦးမင်းပြားမောင်တော်စတဲ့မြို့နယ်တွေမှာအောက်ဆီဂျင်စက်ရုံတွေတည်ဆောက်ဖို့ပြင်ဆင်နေတယ်လို့လည်းပြောဆိုထားပါတယ်။အချို့ပြည်နယ်တွေမှာလည်းအောက်ဆီဂျင်ပြတ်လတ်မှုမရှိစေဖို့အတွက်ကိုထူကိုထစနစ်နဲ့အောက်ဆီဂျင်စက်ရုံတွေစောက်လုပ်ဖို့ပြင်ဆင်နေကြတယ်လို့ဒေသခံတွေကပြောဆိုနေပါတယ်။လက်ရှိအချိန်ထိရခိုင်ပြည်နယ်မှာကိုဗစ်အတီးပြူလူနာ1000ကျော်နဲ့သေဆုံးသူ28ဦးရှိနေပေမဲ့ကျမရေးဝန်ကြီးဌာနကသတ်မှတ်ထားတဲ့စီးကန်းတွေကိုလူလူတွေကြားလိုက်နာမှုအားနည်းနေသေးပါဒါကြောင့်ကိုဗစ်စီးကန်းမလိုက်နာသူတွေကိုအာဏာပိုင်တွေကဒီနေ့ကစပြီးဖမ်းဆီးတရားစွဲဆိုသွားမယ်လို့ပြောထားပေမဲ့လက်ရှိအချိန်ထိတော့စစ်ဆေးဖမ်းဆီးတာမတွေ့ရသေးဘူးလို့ဒေသခံတွေကပြောပါတယ်ခင်ဗျာ